မေလ29ရက်တနင်္လာနေ့ကပြီးဆုံးသွားတဲ့27ရာစုပင်လုံးဒုတိယအစည်းအဝေးမှာပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်း1ဖြစ်နေကဏ္ဍပေါင်း38ခုကိုသဘောတူလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။နိုင်ငံရေးစီးပွားရေးလူမှုရေးနဲ့ညီညာနဲ့တဘာဝပတ်ဝန်းကျင်စတဲ့ကဏ္ဍတွေမှာအများအားဖြင့်သဘောတူညီချက်ရရှိခဲ့ကြပေမယ့်လုံခြုံရေးနဲ့ပတ်သက်လို့တော့တစုံတရာသဘောတူနိုင်ခဲ့ခြင်းမရှိပါဘူး။အခုကျင်းပခဲ့တဲ့27ရာစုပင်လုံးဒုတိယအစည်းအဝေးကနေပြည်ထောင်စုသဘောတူစာချုပ်စီဦးတည်ရှင်းဆက်နိုင်ဖို့ဘလို့အလားအလာရှိနိုင်ပါကလေးမဆုမြမွန်ကစူးစီးတင်ပြပေးပါမယ်ရှင်
။အစိုးရတမတော်နဲ့တိုင်းဒေသအဖွဲ့အစည်းကိုယ်စားလှယ်တွေကြားမေလ24ရက်နေ့ကစလို့အကြိမ်နဲ့ဆွေးနွေးခဲ့ကြပြီးတဲ့နောက်27ရာစုပင်လုံးဒုတိယကျင်းအစည်းအဝေးအဆုံးသတ်တဲ့တနင်္လာနေ့မှာပြည်ထောင်စုသဘောတူစာချုပ်အစိတ်အပိုင်း1ဆိုတဲ့သဘောတူညီချက်ကိုရရှိခဲ့ကြပါတယ်။နိုင်ငံရေးစီးပွားရေးလူမှုရေးညီညာနဲ့တဘာဝပတ်ဝန်းကျင်စတဲ့ကဏ္ဍတွေအတွက်မူဝါဒသဘောတူညီချက်စုစုပေါင်း38ချက်ကိုစာချုပ်ချုပ်ဆိုနိုင်ခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကအဆိုပြုတင်သွင်းခဲ့တဲ့မူဝါဒအဆိုပြုချက်42ချက်မှာ38ချက်ကိုသာသဘောတူနိုင်ခဲ့ကြတာဖြစ်ပါတယ်။ညီနိုင်မရခဲ့လို့နှစ်ရက်တောင်ဖြစ်အောင်မဆွေးနွေးနိုင်ခဲ့ပဲသဘောတူညီမှုတစ်ခုမှမရခဲ့တာကတော့လုံခြုံရေးကဏ္ဍဖြစ်ပါတယ်။ဖက်ဒရယ်ပြည်ထောင်စုတက်မတော်ဆိုတဲ့အတုံးနှုံးကိုတက်မတော်ဘက်ကလုံးဝလက်မခံနိုင်ခဲ့တာကြောင့်ရှေ့ဆက်မဆွေးနွေးနိုင်ခဲ့ကြတာပါ။သဘောတူညီချက်ရရှိခဲ့တဲ့ကဏ္ဍတွေထဲမှာလည်းညှိနှိုင်းမရလို့သဘောမတူနိုင်ခဲ့တဲ့အချက်တွေရှိပါတယ်။ဥပမာနိုင်ငံရေးကဏ္ဍမှာဆိုရင်တိုင်းရင်းသားပြည်နယ်တွေခွဲမထွက်ရေးဆိုတဲ့အချက်နဲ့ပတ်သက်လို့တက်မတော်နဲ့တိုင်းရင်းသားအဖွဲ့တွေကြားလုံးဝသဘောမတူနိုင်ခဲ့ကြပါဘူး။တခါစီးပွားရေးကဏ္ဍမှာဆိုရင်လည်းဖက်ဒရယ်စနစ်ကိုအခြေခံတဲ့စီးပွားရေးကိုဘလို့ပုံစံနဲ့လုံးမှလည်းဆိုတဲ့အချက်ကိုညှိနှိုင်းမရခဲ့လို့သဘောတူညီချက်ထဲမှာမပါဝင်နိုင်ခဲ့ပါဘူး။လက်ရှိမြန်မာနိုင်ငံမှာတိုင်းနယ်ပြည်နယ်ကွဲနေတာကနေအားလုံးတန်းတူတက်မှတ်ရေးကိုတော့နိုင်ငံရေးကဏ္ဍရဲ့မှာသဘောတူနိုင်ခဲ့ကြပါတယ်။ပထဝီနဲ့လူမျိုးကိုအခြေခံပြီးတက်မှတ်မှာဖြစ်တယ်လို့27ရာစုပင်လုံးညီလာခံဖြစ်မြောက်ရေးကော်မတီဝင်ဒေါက်တာဆလိုင်းလျံမုံက COA ကိုပြောပြပါတယ်။
ကျွန်တော်တို့နာမည်တက်မှတ်ကြီးကတော့ကျွန်တော်တို့ပြည်ထောင်စုဖွဲ့ဝင်ပြည်နယ်အားလုံးကိုကျွန်တော်တို့နေတဲ့ပြည်နယ်လို့ခေါ်ချင်တယ်။တိုင်းဒေသကြီးပြည်နယ်ခွဲတဲ့အခါဘို့တော့ကပြည်နယ်ပြည်မပြဿနာဖြစ်ပေါ်စေခဲ့တယ်။ပြီးတော့ဗမာနဲ့ဖြတ်တိုင်းရင်းသားတွေကမှတွေ့ကြုံမှုဖြစ်ခဲ့တယ်။သူတွေ့ဆောင်ကျွန်တော်တို့ကဒီပြည်ထောင်စုဖွဲ့ဝင်ပြည်နယ်အားလုံးကိုပြည်နယ်လို့ခေါ်ရင်ခေါ်တိုင်းလို့ခေါ်ရင်ခေါ်တိုင်းဒေသကြီးလို့ခေါ်ရင်နာမည်တူပုံစံတူဖြစ်ပြရမယ်ဆိုတော့ကျွန်တော်ပြောပြရမယ်။မန္တလေးတိုင်းကမန္တလေးပြည်နယ်အရာဝတီတွင်အရာဝတီတိုင်းကအရာဝတီတိုင်းပြည်နယ်ဒါမှမဟုတ်ကျွန်တော်တိုင်းကိုသုံးမယ်ဆိုရင်ကချင်တိုင်းချင်းတိုင်းအရာဝတီတိုင်းမန္တလေးတိုင်းတူတူဒါမှကျွန်တော်တို့ကဒေသကြီးတော့မဆိုင်ဘူးကျွန်တော်တို့အနေနဲ့ဒီပြည်ထောင်စုထဲမှာအခြေခံတစ်ခုပေါ်မှာကျွန်တော်တို့လူမျိုးနဲ့ပထဝီနှစ်ခုစလုံးကိုအခြေခံပြီးတော့မှကျွန်တော်တို့ပြည်နယ်ကိုပြည်ရှိဖို့ရပါတယ်အကြည့်တွေ့ရတော့ကျွန်တော်တို့ဆွေးနွေးကြည့်
။ကဲလို့ပြည်နယ်တိုင်းတွေထဲမှာကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေရှိနေမယ်ဆိုရင်အခြေအနေအရအဲ့ဒီကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေအနေနဲ့ပြည်နယ်အသစ်ဖွဲ့စည်းရေးဆိုတဲ့ခေါင်းစဉ်အောက်မှာတည်စားပြည်နယ်ဖြစ်လာနိုင်ခြင်းရှိတယ်လို့လည်းဒေါက်တာဆလိုက်ညံမုံကပြောပါရယ်။အခုပြီးဆုံးသွားတဲ့ဒုတိယကျင်း27ရာစုပင်လုံညီလာခံမှာမူဝါဒအဆိုပြုချက်တိုင်းပြည်စုံအောင်သဘောတူညီချက်မရခဲ့ပေမဲ့နောက်ထပ်ဆွေးနွေးမှုတွေကနေညီနိုင်သဘောတူနိုင်လိမ့်မယ်လို့ဆွေးနွေးခဲ့ကြသူတချို့ကပြောပါရယ်။ဒါပေမဲ့လုံးဝသဘောမတူနိုင်ခဲ့တဲ့လုံခြုံရေးလိုကိစ္စမျိုးကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရှေ့ဆက်နိုင်ဖို့ဖြစ်နိုင်ပါရဲ့လားအချိန်ယူကြည့်နိုင်ရင်အလားအလာကောင်းတွေရှိနိုင်ပါရဲ့လို့တက်မတော်သားကိုယ်စားလှယ်တယောက်ဖြစ်တဲ့ဗိုလ်မှူးချုပ်တရားကပြောပါတယ်
အမြင်မြင်မှုလေးတွေကတော့ရှိကောင်းရှိနိုင်ပါတယ်နော်ရှိနေတဲ့အမြင်မြင်တာလေးတွေကိုလည်းတယောက်တစ်ယောက်ထိလိုက်ပြီးတော့မှဒါအချိန်ယူပြီးတော့မှဆောင်ရွက်သွားရင်တော့အနာဂတ်မှာတော့အလားအလာကောင်းတွေရှိလာမယ်လို့ယူပါတယ်
အခုဆွေးနွေးပွဲမှာသဘောတူညီမှုမရနိုင်ခဲ့တဲ့ကိစ္စတွေကိုကြည့်ရင်အခေါ်အဝေါ်အသုံးနှုန်းတွေညှိမရတာကြောင့်များပါတယ်။ဖက်ဒရယ်နဲ့ဆိုင်တဲ့ကိစ္စတချို့မှာသဘောတူနိုင်ခဲ့တာကတော့ရလာကောင်းဖြစ်တယ်လို့ဆွေးနွေးပွဲအပြီးမှာကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြာက COA ကိုပြောပါတယ်
။ပြောမယ်ဆိုရလာကောင်းတယ်ရလာတာရှိတယ်။ဒါပေမဲ့ဒါတိတ်ကြီးပြည့်ပြည့်စုံစုံမှမဟုတ်ဘူးလို့ဆက်လက်ဆွေးနွေးကြရတယ်။ညီလာခံနဲ့ဆက်လက်ကျင်းပတယ်ရှိပြရတယ်။ဒါကြောင့်မို့အဒီတစ်ခါချမှတ်တဲ့ခေါင်းစဉ်တွေကသဘောတူညီနေတဲ့ချက်တချို့ပေါ့။ဒါကဖြစ်တယ်နဲ့ဆိုင်တဲ့ဖြစ်တဲ့ဖြစ်ကြောင်းအချို့ရှိပါတယ်
။အခုစီဝေးပွဲပြီးသွားခဲ့ပြီနဲ့နောက်ဆက်ဆွေးနွေးမှုတွေလုပ်ရအောင်မှဖြစ်ပြီးအစစ်အစစ်ရရှိတဲ့သဘောတူညီချက်အားလုံးကိုစုစည်းပြီးတော့မှပြည်ထောင်စုငြိမ်းချမ်းရေးသဘောတူစာချုပ်ကိုချုပ်ဆိုနိုင်ကြမှာဖြစ်ပါရဲ့။27ရာစုပင်လုံးဒုတိယကျင်းအစည်းအဝေးမှာသဘောထားကွဲလွဲမှုတွေထင်မြင်ချက်တွေအမျိုးမျိုးကွဲပြားခဲ့ပေမဲ့ပ ဘုံတူညီတဲ့သဘောထားအမြင်တွေဖြစ်လာအောင်ဆွေးနွေးညှင်းခုံညှိနှိုင်းနိုင်ခဲ့တာဟာအင်မတန်မှအားတက်စရာကောင်းတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကဆွေးနွေးပွဲပိတ်ပွဲမင်းကွန်းထဲမှာပြောသွားပါတယ်။ပြည်ထောင်စုသဘောတူစာချုပ်ရဲ့အစိတ်အပိုင်းအဖြစ်သဘောတူညီချက်တွေကိုလက်မှတ်ရေးထိုးနိုင်ခဲ့တာနဲ့ပတ်သက်လို့လည်းတိုင်းရင်းသားပြည်သူတွေမြစ်ပေါင်းများစွာမျှော်လင့်ခဲ့တဲ့ငြိမ်းချမ်းရေးအိမ်မက်ကိုပထမဆုံးအနေနဲ့ကောက်ချောင်းတွေစတင်ရေးဆွဲနိုင်ခဲ့တာဖြစ်တယ်လို့တောင်းဆန်းစုကြည်ကပြောသွားပါတယ်။27ရာစုပြည်လုံးစည်းဝေးပွဲဒုတိယကြိမ်ကျင်းပပြီးသွားပြီနဲ့ဖက်ဒရယ်နဲ့ပတ်သက်တဲ့အမြင်အပေါ်တက်မတော်နဲ့တိုင်းရင်းသားတွေကြားကွဲလွဲနေသေးတယ်လို့စည်းဝေးပွဲတွေကိုသတင်းယူခဲ့တဲ့ COA မြန်မာပိုင်းသတင်းတောက်မတ်မီခါကပြောပါတယ်။ဖက်ဒရယ်ဆိုတာနဲ့ခွဲထွက်မှာပဲဆိုတဲ့အမြင်မျိုးတွေရှိနေကြသေးတယ်လို့သူကပြောပါတယ်။ဒါအပြင်အပြည့်အခရဆဲရေးသဘောတူစာချုပ် NCA ကိုလက်မခံဘူးလို့ကြေညာထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေလည်းရှိနေသေးတာကြောင့်ငြိမ်းချမ်းရေးအတွက်ပြည်ထောင်စုသဘောတူစာချုပ်မှာလက်နက်ကိုင်တိုင်းဒေသအဖွဲ့အားလုံးပါဝင်လက်မှတ်ထိုးဖို့ဆိုတာကတော့မလွယ်နိုင်သေးပါဘူးရှင်။